နော်ဝေးနိုင်ငံအော့စလိုမြို့မှာလူနှစ်ဦးသေဆုံးပြီး14ယောက်ဒဏ်ရာရခဲ့တဲ့ညလုံးပေါက်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ပြီးစုံစမ်းစစ်ဆေးမှုတွေကိုတော့ဆက်ပြီးတော့လုပ်နေတယ်လို့နော်ဝေးရဲတပ်ဖွဲ့ကပြောပါတယ်။ပစ်ခတ်မှုအပြီးဖမ်းဆီးလိုက်တဲ့သူဟာအီရန်ွယ်ဘွားနော်ဝေးနိုင်ငံသားဖြစ်ပြီးသူ့ရဲ့အကြောင်းကိုရဲတပ်ဖွဲ့ကအရင်ကတည်းကသိရှိထားတာတွေရှိပေမဲ့လို့ရာဇဝတ်ပြစ်မှုကြီးကြီးမားမားရှိခဲ့တာမျိုးတော့မဟုတ်ဘူးလို့နော်ဝေးရဲရာရှိတွေကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပစ်ခတ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးပစ္စတိုတနက်တလက်နဲ့ဆက်တနက်တလက်သိမ်းဆည်းရမိထားတယ်လို့လည်းရဲရာရှိတွေကပြောပါရယ်။အော့စလိုမြို့မှာလိင်တူစုံမဲ့သူ LGBTQ အတိုင်းဝိုင်းတွေအလာများတဲ့ဘားဆိုင်တစ်ခုရဲ့အပြင်ဘက်မှာတောက်ချာနေညတော့ကဒီတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပြီးတော့ဒီကနေ့ကျင်းပဖို့စီစဉ်ထားတဲ့အော့စလိုလိင်တူချစ်သူတွေရဲ့ပွဲတော်ကိုလည်းဖျက်သိမ်းလိုက်ပါရယ်ရှင်။